ပြပမှာခြေဆိုင်လှူရှားနေတဲ့လူခွင့်ရေးလှူရှားမှုဖွဲ့ကိုမြန်မာနိုင်ငံမှာတရားဝင်လုပ်ငန်းတွေလုပ်ကိုင်ဖို့လူခွင့်ရေးကော်မရှင်ကဖိတ်ခေါ်လိုက်ပါတယ်။လူခွင့်ရေးနဲ့ပညာရေးဌာနမြန်မာနိုင်ငံ HREIB အနေနဲ့မြန်မာနိုင်ငံထဲမှာလူခွင့်ရေးလုပ်ငန်းတွေလုပ်ကိုင်ဖို့မှတ်ပုံတင်နိုင်တဲ့အကြောင်းမြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ကတိုက်တွန်းလိုက်တာပါ။ပြပရောက်လူခွင့်ရေးလှူရှားမှုအဖွဲ့အဖြစ်ပြည်တွင်းမှာရက်တိလှူဆောင်မှုအလားအလာနဲ့ပတ်သက်လို့တော့ရန်ကုန်ခြေဆိုင် VOE သတင်းတောက်ကိုရဲကျော်အောင်ဆက်ပြီးပြောပြပေးပါရှင်
။ဟုတ်ကဲ့ပါခင်ဗျာ။ပြည်ပခြေဆိုင်လူခွင့်ရေးနဲ့ပညာရေးဌာနမြန်မာနိုင်ငံ HREIB နဲ့ပြည်တွင်းခြေဆိုင်လူခွင့်ရေးကော်မရှင်တို့ဒီနေ့ပြည်တွင်းမှာတွဲဆုံဆွေးနွေးမှုတရပြုလုပ်ပြီးပြည်တွင်းခြေဆိုင်လူခွင့်ရေးကော်မရှင်ကပြည်ပခြေဆိုင်လူခွင့်ရေးနဲ့ပညာရေးဌာနမြန်မာနိုင်ငံ HREIB ကိုပြည်တွင်းမှာလာရောက်မှတ်ပုံတင်ပြီးလူခွင့်ရေးဆိုင်ရာကိစ္စတွေကိုလာရောက်လှုပ်ဆောင်မှုဖိတ်ခေါ်ခဲ့ပါတယ်။ပြည်ပခြေဆိုင်လူခွင့်ရေးနဲ့ပညာရေးဌာနမြန်မာနိုင်ငံကလည်းပြည်တွင်းမှာလာရောက်ပြီးလှုပ်ဆောင်ဖို့အတွက်သူတို့မှအခက်အခဲမရှိပေမဲ့ပြည်တွင်းမှာလာရောက်လှုပ်ဆောင်တဲ့အခါမှတ်ပုံတင်တဲ့အစ်စ်မှာပဲတားဆီးနှောက်ယှက်တွေရှိနေတယ်လို့ပြည်တွင်းခြေဆိုင်လူခွင့်ရေးကော်မရှင်ကပုဂ္ဂိုလ်တွေကပြောကြားခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးဒီကနေ့တွေ့ဆုံမှုမှာပါဝင်ခဲ့တဲ့ပြည်ပခြေဆိုင်လူခွင့်ရေးနဲ့ပညာရေးဌာနမြန်မာနိုင်ငံဒါရိုက်တာဦးအောင်မျိုးမင်းကအခုလိုပြောပြပါတယ်။ဟုတ်လားကျွန
်တော်တို့ဘက်ကတရားဝင်မှတ်ပုံတင်တဲ့ register လုပ်တဲ့အဖွဲ့အစည်းမျိုးလုံးဒီနေ့ဆိုလို့ရှိရင်သူတို့နဲ့လက်တွဲလှုပ်ဆောင်မှုပုံမစီနိုင်နေကျွန်တော်တို့ရဲ့လုပ်ငန်းတွေမှာလည်းသူတို့အနေနဲ့ကော်မရှင်အနေနဲ့ဒီလိုမျိုးပူပေါင်းလို့ဆောင်တဲ့အနေအထားလို့ရှိတယ်လို့ပြောပါတယ်။ဒါကတော့ဒီသူတို့ကပြန်ပေးတဲ့သဘောပါ။ဒါပေမဲ့ကျွန်တော်တို့ကပြန်လဲထောက်ပြတဲ့နေရာမှာကတော့အခုချိန်ထိကျွန်တော်တို့အဖွဲ့အစည်းတွေဆိုင်ရာ NGO ဆိုင်ရာစပ်ပုံတင်ဖို့လုပ်ငန်းစဉ်တွေကတိတိကျကျမရှိသေးဘူး။ဒါကကျွန်တော်တို့ပြပကနေလုပ်ဆောင်နေတဲ့အဖွဲ့အစည်းတွေကိုအစိုးရပိုင်းမှာလုပ်ခွင့်ရေးဆိုလို့ရှိရင်ပြန်ပေးရဆိုပြန်ပေးရဆိုကောင်းမကမမြင်မဲနဲ့တော့အတားဆက်ပြတဲ့သဘောမျိုးရှိနေတဲ့အတွက်ဒီကမှာပုံတင်ရောဒါတွေကလွယ်လွယ်ကူကူဖြစ်နိုင်မလားအစ်စ်စ်စ်ဖြစ်နိုင်မလားကျွန်တော်တို့ကပြန်လဲပြောထောက်ပြပါတယ်အဲ့တော့ဒီကိစ္စတွေကတော့ဒီကိစ္စတွေဝင်ကြတာတက်ဆိုင်နေတဲ့အဲ့ဒါတွေကိုဆက်ဆွဲပြီးတော့နော်လုံဆောင်နိုင်မယ်ဆိုရင်တော့ကောင်းတယ်ဆိုရင်ချောင်းပြောပါတယ်သူတို့ပြောတဲ့ချက်ထက်မှာတော့လူခွေရေးဆိုတာအားလုံးကလည်းလေးထားတဲ့ကိစ္စဖြစ်တယ်တစ်ချိန်တည်းမှာပဲအစိုးရပိုင်းကလည်းလူခွေနဲ့ပတ်သက်လို့လုံဆောင်မှုအတွက်ဂျန်စင်နေpolicy တွေသောက်နိုင်တဲ့ပုံစံတွေချမှတ်ထားတဲ့အတွက်တကယ်လည်းလုပ်ဆောင်မယ်ဆိုလို့ရှိရင်အခက်အခဲတွေမရှိနိုင်ပါဘူးလို့သူတို့ကပြောကြခဲ့ပ
ါဟုတ်ကဲ့ဆရာဒါဆိုရင်ဒီဘက်ခြေဆိုင်လူခွင့်ရေးနဲ့ပညာရေးဌာနမြန်မာနိုင်ငံ HREIB နဲ့ပြည်တွင်းခြေဆိုင်လူခွင့်ရေးကော်မရှင်တို့ဒီနေ့ပြည်တွင်းမှာတွဲဆုံဆွေးနွေးမှုမှာပြည်တွင်းဘက်ကလူခွင့်ရေးနဲ့ပညာပေးရေးအစီအစဉ်တွေမှာအတူလက်တွဲလုပ်ဆောင်မှုကိစ္စတွေလည်းဆွေးနွေးဖြစ်ကြပါတယ်
ကျွန်တော်တို့ဘက်ကတော့ပြည်တွင်းမှာလုပ်ဆောင်မှုကိုတကူရီးယားလုပ်ဆောင်မှုအတွက်ကျွန်တော်ပြင်ဆင်ထားပါတယ်ဘာဖြစ်လဲဆိုတော့လူခွင့်ရေးပညာပေးရဆိုတာကတိုင်းတစ်ပါးကနေဒီလူလူကြားနဲ့ပေးဖို့ဆိုတာကျွန်တော်တို့အချိန်တွေဝေတွေကျွန်တော်တို့ရင်းမြစ်တွေအများကြီးလိုအပ်ပါတယ်။တကယ်လို့သာဒီလူမှာဖြစ်ခဲ့ဒီလူလူကြားထဲမှာလူခွင့်ရေးပညာပေးမှုကိုအနည်းငယ်လုပ်နိုင်ပုံမတိအောင်နိုင်ဆိုတာကြောင့်ဒီကားတဲ့အတွက်ဒါကတော့ကျွန်တော်တို့ကအချိန်မြစ်ဖြစ်ပါတယ်
ပြည်တွင်းခြေဆိုင်လူခွင့်ရေးကော်မရှင်ဟာလူခွင့်ရေးဆိုင်ရာကိစ္စတွေဆောင်ရွက်နေတာကြောင့်အစိုးရနဲ့တိကျကင်းလွတ်တဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့လို့ပြည်ပခြေဆိုင်လူခွင့်ရေးနဲ့ပညာရေးဌာနမြန်မာနိုင်ငံကထောက်ပြခဲ့ပါတယ်
။ကျွန်တော်ကတော့ပြောပါတယ်လူခွင့်ရေးကော်မရှင်တိုင်းကော်မရှင်တိုင်းကဆက်ဆံခြင်းဖွဲ့စည်းမှုမှာအားနည်းချက်ရှိတယ်နိုင်ငံတိုင်းမှာကျုပ်တွေ့ရတာပဲ။သူတို့နဲ့တိကျလွတ်လပ်တဲ့အဖွဲ့အစည်းဖြစ်ဖို့အတွက်သူတို့အာဒီတာရှိတယ်။ဒါကြောင့်ဖြစ်အောင်ကြိုးပမ်းနေတယ်။လက်ရှိအပိုင်းမှာကတော့ဒီချုပ်နေရာမှာဆက်ဆက်ရှိနေတယ်လို့ကျွန်တော်မြင်ပါတယ်။အဲ့တော့တိကျလွတ်လပ်ပြီးတော့အစိုးရကိုလိုအပ်တဲ့လူခွင့်ရေးကာကွယ်မှုတွေညှိနှိုင်းရေးလုပ်ငန်းတွေပတ်သက်တဲ့အကြံဉာဏ်ပေးမှုတွေဒါတွေကိုလုပ်ဆောင်နိုင်မယ်ဆိုရင်ကျွန်တော်တို့ကစူးစမ်းဆောင်ရွက်ဖို့အမြဲအစဉ်ဖြစ်ပါပဲ။ဒီလိုမျိုးကိစ္စတွေမရှိသေးဘူးဆိုလို့ရှိရင်တော့ကျွန်တော်တို့ကစူးစမ်းဆောင်ရွက်မှုရှိနေတော့မှအများကြီးအခက်အခဲရှိနေတဲ့အခြေအနေမျိုးရှိနေပါပုံပါပဲ။
ဒီဘက်ခြေဆိုင်လူခွင့်ရေးနဲ့ပညာရေးဌာနမြန်မာနိုင်ငံ HREIB နဲ့ပြည်တွင်းခြေဆိုင်လူခွင့်ရေးကော်မရှင်တို့ဆွေးနွေးမှုပြုလုပ်တဲ့အခါမှာလူခွင့်ရေးကော်မရှင်ကမကြာမီလွှတ်တော်မှာတင်ပြဖို့ရှိတဲ့လူခွင့်ရေးဆိုင်ရာလွှတ်တော်လုံးဥပဒေတွေကိုလည်းချပြဆွေးနွေးခဲ့တယ်လို့ဥအောင်မျိုးမင်းကပြောပြပါရယ်။အထူ
းသဖြင့်ချက်တာကတော့ကျွန်တော်တို့ဒီလူခွင့်ရေးကော်မရှင်ကနေသူတို့ရဲ့လှုပ်ထုံးလုပ်ပြီးဆိုင်ရာဥပဒေမူကြမ်းတရားကြောင့်ကျွန်တော်ဆွေးနွေးဖြစ်ပါတယ်။အဲဒီဆွေးနွေးတဲ့နေရာမှာကျွန်တော်တို့ကဒီမူကြမ်းအချက်လားဖေရောက်နေပြီဆိုတဲ့အခါမှာသူတို့အနေနဲ့သမားရုံမှာရှိတဲ့ဥပဒေပြုရေးဥပဒေပြင်ဆင်ရေးဌာနကတော့ရှိအဲ့ဒီအဖွဲ့ကိုသူတင်ထားပြီးတော့အဲ့ဒီအဖွဲ့ကနေလိုအပ်တဲ့လူစီစဉ်ဆောင်ရွက်မှုတွေလုပ်တယ်ပြီးစွတ်တော်တင်နိုင်တဲ့အနေအထားမျိုးရှိမယ်လို့ပြောပါတယ်ဒါကတော့လက်ရှိ update ကိုသူတို့ပြောတာဖြစ်ပါတယ်အပြင်မဲ့အဲ့ဒီဆက်မှာဘာတွေပါလဲဘယ်လိုမူတန်းတွေဖြစ်လဲဆိုတာကတော့သူတို့အနေနဲ့ဒီလူလူတို့ကိုချပြဖို့တမောင်းလို့ရှိရင်သူတို့ခြေပြုအဖွဲ့စီတဲ့အတိုင်းနဲ့ညှိနှိုင်းမှုကိစ္စမှာသူတို့မှမရှိဘူးဒါတွေကတော့အစိုးရတွေကနေအနာဆိုင်ရာလိုက်ဆက်လက်လုပ်ဆောင်သွားမယ်သဘောမျိုးရှိတယ်လို့သူတို့ကြေညာချက်ရှိပါတယ်
လူခွင့်ရေးနဲ့ပညာရေးဌာနမြန်မာနိုင်ငံနဲ့လူခွင့်ရေးကော်မရှင်တို့တွဲဆောင်ဆွေးနွေးမှုဟာမြန်မာနိုင်ငံမှာတော့လူခွင့်ရေးနဲ့ပတ်သက်ပြီးပြည်ရင်းကအဖွဲ့အစည်းတစ်ခုနဲ့ပြည်ပအခြေစိုက်အဖွဲ့အစည်းတစ်ခုတို့ရဲ့ပထမဆုံးအကြိမ်တွဲဆောင်ဆွေးနွေးမှုတည့်ဖြစ်ပါတယ်ခင်ဗျာ။